လေးစားရတဲ့သောတာရှင်များရှင်နိုင်ငံရေးသမားတွေရဲ့ဘဝတိုင်းကအဖိုးမပြတ်နိုင်တဲ့တရားတွေကအားအဖြစ်နဲ့ကျမရင်ထဲစီးဝင်လျက်ရှိပါတယ်ဒီအားတွေဟာယခုကျမအတွက်တရားတစ်ခုဖြစ်လာပါတယ်ခက်ခဲပင်ပန်းတဲ့ကာလတွေမှာကျမလိုက်နာကြီးပြင်းခဲ့ရတဲ့ပတ်ဝန်းကျင်တန်ဖိုးတွေဘဝသင်ခန်းစာတွေနဲ့အားဖြည့်ခဲ့ရတာပါကျမကြီးပြင်းရတဲ့အတိုင်းဝိုင်းကအများပြည်သူအပေါ်ရဲဘော်ရဲဘက်အပေါ်ဘက်လောက်အနစ်နာခံလဲဆိုတဲ့စံနှုံးတွေနဲ့တံပိုးဖြတ်ကြပါတယ်ဘက်လောက်ချမ်းသာလဲဆိုတဲ့ဂုံပကာတနာတွေနဲ့တံပိုးမဖြတ်ကြပါဘူးကျမခုနှစ်နဲ့သမီးမှာဖေဖေကိုကိုကျွန်းကလွတ်မြောက်လာခဲ့ပါတယ်ခုမှမြင်ဘူးရတဲ့သမီးကိုဖေဖေကရင်းနှီးလာအောင်ချစ်ခင်လာအောင်ကြိုးစားခဲ့ပါတယ်ဖေဖေရဲ့ကိုပိုင်ပုံမြင်တွေကြောင့်ကျမတို့သားအဖအမြန်ဆုံးရင်းနှီးခဲ့ရတာပါဖေဖေပြောပြတဲ့ကိုကိုကျွန်းပုံမြင်တွေမှာဇက်လိုက်တွေအများကြီးပါဝင်ပါတယ်လက်ရှိဘဝတွေကသူ့ရဲကောင်းပုံမြင်တွေကိုကျမပိုးလို့စိတ်ဝင်စားခဲ့ရပါတယ်။ဒီထဲကမှကိုကိုကျွန်းကနေလှေနဲ့ပင်လယ်ဖြတ်ပြီးတော်လှန်ရေးအတွက်ခရီးဆက်ခဲ့တဲ့တရင်အမျိုးသားဖရိုမန်းငိမ့်မောင်အကြောင်းနားထောင်ခဲ့ရပါတယ်။လူငယ်တယောက်ရဲ့စွန့်လွတ်စွန့်စားစိတ်တိုင်းပြည်ချစ်စိတ်ရဲဘော်ချစ်စိတ်ကိုနားထောင်ပြီးပုံမြင်တွေကသူ့ရဲကောင်းကိုကျမမြင်ဘူးခြင်းခဲ့ပါတယ်။တရင်အမျိုးသားမန်းငိမ့်မောင်ဆိုတဲ့လူငယ်ဟာပင်လယ်ကနေလွတ်မြောက်ပြီးဘာတွေဆက်ဖြစ်ခဲ့တယ်ဆိုတာကျမတို့သိချင်ခဲ့ကြပါတယ်။ဒါပေမဲ့ဘဝအခြေအနေကခွင့်မပြုခဲ့ပါဘူး။ခစ်စနီရဲ့လှိုင်းတဘိုးကဖရိုမန်းငိမ့်မောင်ရဲ့တောက်ပတဲ့အတိတ်ကျိုးနဲ့ပစ္စုပန်တော်လှန်ရေးကိုကျိုးဆက်သူအဖြစ်ကျမကိုရိုက်ပုတ်လိုက်ပါတယ်။တော်လှန်ရေးရည်စည်းကြောင်းကတိတ်ကိုခတ်ထန်ပါတယ်။ဒီတော်လှန်ရေးထဲမှာယခုအချိန်ထိဘဝတစ်ခုလုံးပေးဆက်သူအဖြစ်ရက်တည်နိုင်မှုဘလို့အရာတွေကတွန်းအားဖြစ်စေခဲ့ပါတည်း1948ခုမှာ KNU အစည်းအရုံးအဖွဲ့ကိုမတရားသိမ်းကြေညာခဲ့ပါတယ်ကရင်လက်နက်ကိုင်တော်လှန်ရေးဟာကရင်အမျိုးသားတွေရွေးချယ်ခဲ့တာမဟုတ်ပါဘူးအုပ်စိုးသူအစိုးရကနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့မဖြေရှင်းခဲ့ပါဘူးဒါကြောင့်ကရင်အမျိုးသားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့အတွက်ကရင်တော်လှန်ရေးကိုရွေးချယ်ခဲ့တာဖြစ်ပါတယ်နှစ်ပေါင်း60ကျော်မှာကရင်အမျိုးသားဘက်ကအုပ်စိုးသူတွေနဲ့နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်ဖို့၄ချိန်တိတိကြိုးပမ်းခဲ့ပါတယ်1946ခုနှစ်မှာတစ်ချိန်1958ခုအိမ်ဆောင်အစိုးရလက်ထက်မှာတစ်ချိန်1963ခုတော်လှန်ရေးကောင်စီခေတ်မှာတစ်ချိန်1996ခုနဝတလက်ထက်မှာတစ်ချိန်၄ချိန်စလုံးအုပ်စိုးသူကကရင်အမျိုးသားတွေကိုလက်နက်စွန့်ဖို့လက်နက်ချဖို့ပဲပြောခဲ့ပါတယ်။ကရင်တွေကြည့်ချင်းရင်ပြတိုင်းမှာကြည့်ရမယ်ဆိုပြီးစစ်ပြုတ်တိုက်ခိုက်ခဲ့ပါတယ်။စစ်မှန်တဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးကိုအတိအမှတ်ပြုမှလူမျိုးတစ်မျိုးရဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေကိုအပြန်အလှန်လေးစားမှုရှိမှသာစစ်မှန်တဲ့ဒီမိုကရေစီရရှိမှာဖြစ်ပါလိမ့်မယ်။ဖဆပလာကလူမျိုးရေးအထီးအယုံဖန်တီးခဲ့ပါတယ်။အဲ့ဒီတုန်းကအတီးဖရိုမန်းငိမ့်မောင်တိတ္တဆအရွယ်ပါ။အတီးတို့ကမြဝကျွန်းမောပန်းတနော်ရွာဘက်ကဖြစ်ပါတယ်။မြစ်ချောင်းအင်းအိမ်တွေကတပြုံတခေါ်နှစ်ပေါင်းများစွာတည်းကကရင်ဗမာချစ်ကြည်ရင်းနှီးစွာနေထိုင်ခဲ့တဲ့ချစ်ကြည်မှုယုံကြည်မှုစီးယုံမှုကိုလူမျိုးရေးအထီးအယုံဖန်တီးပြီးအုပ်စိုးသူကဖျက်ဆီးခဲ့ပါတယ်။ရွာတွေမှာမိခိုးထွက်လာပြီးဆိုရင်ဗမာကကရင်တတ်နေပြီးကရင်ကဗမာတတ်နေပါပြီ။ဒီရေအတက်အကျမှာအလောင်းတွေစုံစံမျောနေခဲ့ပါတယ်။ပန်းတနော်မြို့တိုက်ပွဲမှာမြို့မီးလောင်သွားပါတယ်။အဲ့ဒီမြင်ကွင်းကိုအပီးကအခုချိန်ထိမှတ်မိသေးပါလားဖရိုမန်းငိမ့်မောင်အမြဲပြောတဲ့အကားရှိပါတယ်အပီးဘဝမှာဂုံရတဲ့အကြောင်းနှစ်ချက်ရှိပါတယ်မိဘမရှိတဲ့ငယ်စဉ်ဘဝမှာကိုယ့်ဘဝကိုကြောင်းခဲ့ရပါတယ်ကိုယ့်ဘဝကိုရုန်းကန်ခဲ့ရပါတယ်ဝမ်းနဲ့ဝမ်းသာဖြစ်ရင်စာဖတ်ပါတယ်စာဖတ်တဲ့အမွေကိုအဖေ့စီကရခဲ့ပါတယ်စာပေအသည့်နဲ့ကိုဘဝကိုမပြက်စီးအောင်နေခဲ့ပါတယ်။နောက်တစ်ခုကတော့ဗမာပြည်မှာအတိုးတက်ဆုံးအင်အားစုတွေနဲ့မိတ်ဆွေဖြစ်ခဲ့ရပါတယ်။အတိုးတက်ဆုံးလူအဖွဲ့စည်းတွေကဘကတရကတကျောင်းသားခေါင်းဆောင်တွေနဲ့လက်တွဲလှုပ်ဆောင်ခဲ့ရပါတယ်။တိုးတက်တဲ့ခေါင်းဆောင်တွေဖြစ်တဲ့လေဒီဘိုးအောင်ဦးခင်မောင်မြင့်ဆရာဗမော်တီအောင်ဆရာမြတ်တန်းတင့်ဆရာရာချန်တို့နဲ့ကိုကိုကျွန်းမှာအတူနေခဲ့ရတဲ့အတွေ့မှန်ကန်တဲ့အတွေ့အခေါ်မှန်ကန်တဲ့အသည့်တရားတွေရခဲ့ပါတယ်။ ဒါကြောင့်ဒီနေ့ထိတော်လှန်ရေးမှာပါဝင်နိုင်ခဲ့တာပါ။ကိုကျိုးစွန်သွားတဲ့ခေါင်းဆောင်တွေဟာစေတနာတန်တန်နဲ့လှုပ်ဆောင်သွားခဲ့ပါတယ်။အတီးဘဝမှာကြောက်စရာပုံသွားလို့ဘာမှမကြောက်တော့ဘူးလို့ဆိုတဲ့ဖရိုမန်းကြီးမောင်ကအသက်60ကျော်အရွယ်နဲ့မမျှတိတ်ကိုတက်ကြွတဲ့သူပါ။နှစ်လိုပွဲအမူအရာတွေလည်းရှိပါတယ်။80ကြိမ်မြောက်ပြီးရင်နှစ်သစ်ကူပွဲတော်မိန်ကွန်းတွေကကရင်လူမျိုးတွေရဲ့အတိတ်ပစ္စုပန်အနာဂတ်ကိုမျက်ဝါးထင်ထင်တွေ့မြင်ခဲ့ရပါတယ်။ကျွန်တော်တို့တွေကူလို့ကရင်နှစ်သစ်ကူပွဲကိုကျင်းပနေချိန်မှာကျွန်တော်တို့ရဲ့ပြည်သူကရင်အမျိုးသားတွေဟာရှေ့တန်းစစ်မျက်နှာပြင်မှာစစ်အစိုးရရဲ့ဖိနှိပ်မှုကြောင့်အသက်ရှင်ရပ်တည်ဖို့အတွက်တလိပ်ဆန်တွေလိုပြေးလွှာပုန်းရှောင်နေရပါတယ်။ကိုလူမျိုးရဲ့ရိုးရာပွဲကိုသူများနိုင်ငံထဲမှာကျင်းပရတာတိတ်ကိုကြေကွဲစရာကောင်းပါတယ်။စောပါဦးကြီးပြောတဲ့စကားကိုနှစ်သစ်ကူလက်ဆောင်ပေးပါရစေ။ကရင်လူမျိုးတွေဟာတော်လှန်ရေးတစ်ခါမှမလုပ်ခဲ့ပါဘူး။အခုတော်လှန်ရေးကပထမဦးဆုံးနဲ့နောက်ဆုံးဖြစ်ပါတယ်။ကရင်တွေဟာအုတ်ချုပ်တဲ့လူဒန်းစားတစ်ခါမှမဖြစ်ခဲ့ပါဘူး။အဖိနှိတ်ခံလူမျိုးတစ်မျိုးအဖြစ်နဲ့ပဲနေခဲ့ရပါတယ်။ရန်ကုန်တွားပြီးလက်စင်းမပေးသေးဘူး။တင်းတော်ထန်ကြီးဟာဘတော့မှမကြဆုံးဘူးတဲ့။